အမေရိကန်ကနေဒါနဲ့ UK က shopping center ကြီးတွေအပေါ်တိုက်ခိုက်ဖို့ဆိုမာလီယာနိုင်ငံအခြေစိုက် Islamic စစ်သွေးကြွတွေရဲ့ချိန်ချောက်မှုကိုအာဏာပိုင်တွေဘက်ကအလေးအနက်ထားတယ်လို့အမေရိကန်အမိမြေလုံခြုံရေးရာအကြီးအကဲကပြောကြားခဲ့ပါတယ်အနောက်တိုင်း shopping center ကြီးတွေကိုတိုက်ခိုက်ချဖို့တိုက်တွန်းထားတဲ့ဗီဒီယိုတစ်ခုကို El Shabab စစ်သွေးကြွတွေထုတ်ပြန်ခဲ့ပြီးတဲ့နောက်ပြည်သူတွေနုံနုံကြကြရှိကြဖို့နဲ့မတင်ကားစရာတွေ့ရတဲ့တင်ပေးကြဖို့အတွက် CNN ရုပ်သံနဲ့မင်းမြန်ကမ်းမှာအမိမြေလုံခြုံရေးဆိုင်ရာဝန်ကြီး Jay Johnson ကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်တိုက်ခိုက်ဖို့တိုက်တွန်းထားတဲ့ shopping center တွေထဲမှာ American ပြည်ထောင်စုမြောက်ပိုင်း Minnesota ပြည်နယ်က Mall of America Shopping Center ကြီးလည်းပါဝင်ပါတယ်။ Minnesota မှာ Somali လူမျိုးပြောင်းရွှေ့အခြေချနေထိုင်ကြသူတော်တော်များများရှိပါတယ်။တိုင်းပြည်ထဲမှာရှိနေကြသူတွေကိုတိုက်ခိုက်မှုတွေလုပ်ကြဖို့စစ်သွေးကြွအဖွဲ့တွေကဆော်ဩလာကြတာကအပြင်ပြောင်းလာတဲ့ကမ္ဘာတဝန်းအကြမ်းဖက်သမားတွေရဲ့အနေရဖြစ်တယ်လို့ဝန်ကြီး Jay Johnson ကတနင်္ဂနွေနေ့ကပြောခဲ့ပါတယ်။တခြားနိုင်ငံတွေမှာလေ့ကျင့်ထားတဲ့အကြမ်းဖက်သမားတွေနိုင်ငံတွေကိုဝင်လာပြီးတော့တိုက်ခိုက်မှုတွေလုပ်တဲ့အခြေအနေမျိုးမဟုတ်တော့ဘူးလို့သူကဆိုပါတယ်။2013ခုနှစ်စက်တင်ဘာလတုန်းကကင်ညာနိုင်ငံနိုင်ရိုဘီမြို့မှာရှိတဲ့ Westgate Shopping Mall ကို El Shabab စစ်သွေးကြွတွေဝင်ရောက်တိုက်ခိုက်မှုတွေက62ယောက်သေဆုံးခဲ့ပါတယ်ရှင်။